မြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့အတွက်အထူးစိုးရိမ်ပူပန်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကထပ်မံပြောဆိုလိုက်ပါတယ
်။ Into our humanitarian colleagues, some 3 million women, children and men urgently need life-saving assistance and protection due to conflict.
ဒီတက္ကသိုလ်စာနာရိတ်ကမလုံလောက်မှုတွေ၊တဘာဝဘေးရန်တွေနဲ့ကိုဗစ်ကာယောဂါတွေကြောင့်မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ3တန်းလောက်ဟာအသက်ရှင်နိုင်ရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းမြန်မာနိုင်ငံခြေစိုက်လူသားချင်းစာနာမှုဆိုင်ရာအကူအညီအပေးရေးအဖွဲ့တွေကပြောဆိုပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကသတင်းတောက်တွေကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒီအရေးပေါ်အကူအညီတွေကိုလိုအပ်နေတဲ့လူ3တန်းနဲ့မှာအာဏာမသိမီနှစ်ဆန်းပိုင်းကတန်းကျော်လောက်သာရှိခဲ့ပြီးတော့ဖေဗူအရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်နှစ်တန်းတိုးလာခဲ့တာဖြစ်ပါတယ်။ဖေဗူအရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေနဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်နောက်ထပ်လူပေါင်း23,900ကျော်အိုးအိမ်ဆုံးခွာထွက်ပြေးရကြောင်းကိုလည်းကုလသမဂ္ဂကဖော်ပြထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေပြင်နေတဲ့နေရာတွေကအကူအညီလိုအပ်နေသူတွေထံကိုအကူအညီတွေရောက်အောင်ပေးဖို့ကြားဖို့ကိုလည်းကုလသမဂ္ဂကထပ်မံတိုက်တွန်းထားပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသအတွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူ35,000ကျော်အတွက် UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဆက်လက်ကူညီထောက်ပံ့နေကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။